ပြုတ်သမရာရှိချင်းပင်ဟာနိုင်ငံတော်ခီးစင်နဲ့ပြင်သစ်နိုင်ငံကိုတင်းငွေတွေကရောက်ရှိလာပါတယ်။ပြင်သစ်သမရာအမ်မနျူအယ်မက်ခရွန်နဲ့ယူကရိန်းအရေးကနေကုန်သွယ်ရေးကိစ္စရပ်တွေအထိဆွေးနွေးကြမယ်လို့လည်းခန့်မှန်းရပါတယ်။တရုတ်နဲ့ပြင်သစ်နိုင်ငံတို့ကြားတန်တမန်ဆက်ဆံရေးအနည်း60ပြည့်ထိမ့်မှန်းနဲ့ပြင်သစ်နိုင်ငံကိုရောက်ရှိလာတဲ့တရုတ်သမရာရှိဟာဆာဗီးယားနဲ့ဟန်ဂေရီနိုင်ငံတို့ကိုလည်းတွားရောက်မှာဖြစ်ပါတယ်။ဒါဟာ2019ခုနှစ်နောက်ပိုင်းတရုတ်သမရာရဲ့ပထမဆုံးဥရောပခီးစင်လည်းဖြစ်ပါတယ်။2023ခုနှစ်ဧပြီလကတရုတ်နိုင်ငံကိုပြင်သစ်သမ္မတကတွားရောက်လည်ပတ်ခဲ့တာဖြစ်ပြီးအဲ့ဒီနောက်တရုတ်သမ္မတရှိကလည်းဥရောပရဲ့အဓိကအင်အားကြီးနိုင်ငံအဖြစ်နဲ့ပြင်သစ်နိုင်ငံကိုရွေးချယ်လည်ပတ်တာဖြစ်ပါတယ်။ဒီခီးစင်ဟာဥရောပသမ္မတအတွင်းပြင်သစ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုကိုတရုတ်ကအတိအမှပြုလိုက်တဲ့လက္ခဏာလည်းဖြစ်ပြီးတော့နိုင်ငံဆက်ဆံရေးနှွေးထွေးမှုရှိတဲ့သဘောလည်းဆောင်ပါတယ်။တရုတ်သမ္မတနဲ့အတူစနီးဖြစ်သူဖန်လီယန်လည်းလိုက်ပါလာပါတယ်သမ္မတရှိဟာဥရောပကော်မရှင်နာအကြီးအကဲဥဆူလာဗန်ဒါလီယွန်အပါအဝင်အခြားတာဝန်ရှိသူတွေနဲ့လည်းဒီကနေ့တနင်္လာနေ့မှာဆွေးနွေးမှာဖြစ်ပြီးတော့ညပိုင်းကျရင်တော့ပြည်နယ်သမ္မတမက်ခရွန်ကဒီခေတ်နဲ့နိုင်ငံတော်ညစာစာပွဲကိုတက်ရောက်မှာဖြစ်ပါတယ်မနေ့ဖြန်အင်္ဂါနေ့ကျရင်တော့သမ္မတရှင်ရဲ့ရင်းနှီးစွာစကားပြောဆိုနိုင်အောင်လို့လူချေတိတ်တဲ့ပယ်နီစတောင်းလန်းတွေစီကိုအလက်ပတ်ခေါ်သွားမှာဖြစ်ပါတယ်